အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအရှေ့အလယ်ပိုင်းဒေသတင်းမမှုအခြေအနေတွေနဲ့ပတ်သက်ပြီးတော့အမျိုးသားလုံခြုံရေးအကြံပေးအဖွဲ့နဲ့ရောဂျော်ဒန်ဘုရင်အဗ်ဒူလာနဲ့ပါတနင်္လာနေ့ကဆွေးနွေးခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသန်ယာဟူကလည်းအီရန်နဲ့သူ့ရဲ့လက်ဝဲခံအဖွဲ့တွေကအစ္စရေးကိုတံပြန်တိုက်ခိုက်မှုတွေလှုပ်လာခဲ့ရင်စတူလက်တုံပြန်သွားမယ်လို့သတိပေးပြောဆိုနေတာပါ။အီရန်နိုင်ငံခြားရေးဌာနပြောခွင့်ရကဒေသရင်းတင်းမာမှုတွေတိုးလာအောင်လုပ်မှာမဟုတ်ဘူးလို့တနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းဟာမတ်နိုင်ငံရေးကောင်းဆောင်အစ္စမီလ်ဟာနီယာကိုဒီဟီရန်မြို့မှာပြေးခဲ့တဲ့ဘက်ကတပ်ဖြတ်ခဲ့တဲ့လို့ရတဲ့အတွက်အစ္စရေးကိုအပြစ်ပေးနိုင်ခွင့်တော့သူတို့မှရှိတယ်လို့လည်းပြောဆိုခဲ့ပါတယ်။ဟာမတ်ကောင်းဆောင်ဟာနီယာကိုတပ်ဖြတ်မှုအတွက်အစ္စရေးကိုအီရန်တို့ကပြစ်တင်ပြောဆိုနေတာပါ။လက်ဗနွန်နိုင်ငံဘေးရုတ်မြို့ထဲကိုအစ္စရေးတို့လေကြောင်းတိုက်ခိုက်မှုကြောင့်အီရန်တို့ကြောတောင်နောက်ခံပြူထားတဲ့ဟစ်စ်ဘိုလာတပ်မတော်တေဆုံခရပြည်နိုင်ပိုင်အကြမှာပဲဟာမတ်ကောင်းဆောင်ဟာနီယာကိုအစ္စရေးတို့ကလောက်ကျန်တပ်ဖြတ်ခဲ့တာဖြစ်ပါတယ်။